This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဒသမ09 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွင့်ပေးနေပါပြီ။
ရေဒီယို NUG သောတာရှင်များနဲ့မြန်မာနိုင်ငံလူနိုင်ငံသားအပေါင်းတဘာဝပြီးစေအာနာရှင်ဘီတို့မှကင်းဝေးပြီးကိုစိတ်နှပါဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG ဝိုင်းတော်သားတွေကဆုတောင်းမြတ်တာပို့သလိုက်ရပါတယ်။မင်္ဂလာမနက်ခင်းပါခင်ဗျာ။အခုချိန်ကစတင်ပြီးတော့2025ခုနှစ်စက်တင်ဘာလ17ရက်ရေဒီယို NUG မနက်ပိုင်းထုတ်လွှင့်မှုတွေကိုစတင်တော့မှာဖြစ်ပါတယ်။ပထမဆုံးအနေနဲ့စီရီသတင်းကောင်းထုတ်ချက်တွေကိုကျွန်တော်ညီနိုင်ကတင်ပြပေးပါမယ်ခင်ဗျာ။မင်္ဂလာပါခင်ဗျာအခုချိန်ကစပြီး2025ခုနှစ်စက်တင်ဘာလ17ရက်မနက်ပိုင်းရေဒီယို NUG စီးရီးသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာအခုပထမဆုံးတစ်ပုတ်အနေနဲ့အထွေထွေထိုးစင်းဖြင့်တော်လန်ရဲ့အလှည့်ပြောင်းဖန်တီးမယ်လို့ NUG ကာကွယ်ဝင်ကြီးဦးရီမွန်ပြောကြားတဲ့သတင်းကိုတင်ပြပေးပါမယ်အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ကာကွယ်ဝင်ကြီးဦးရီမွန်ကစက်တင်ဘာလ10ရက်နေ့ PVTV သတင်းဌာနနဲ့တည်တဲ့အင်တာဗျူးမှာလက်ရှိတော်လန်ရဲ့အခြေအနေနဲ့အထွေထွေထိုးစစ်ဆင်ရေးအစီအမံများအကြောင်းထုတ်ဖော်ပြောကြားခဲ့ပါတယ်။ကျွန်တော်တို့တော်လန်ရဲ့အလှည့်အပြောင်းကိုဖန်တီးနိုင်ဖို့ဆိုရင်ဒီအလုပ်ကမဖြစ်မနေလုပ်ရမယ့်အလုပ်လို့ပဲကျွန်တော်တို့နားလေတယ်။ဒီအလုပ်ကိုလုပ်နိုင်ဖို့လည်းအခြေအနေပေးမှုတွေအခင်းအကျင်းတွေရှိထားပြီးဖြစ်ပါတယ်။အခုဆိုရင်ပြည်သူ့ကာကွယ်ရေးတပ်မတော်ကိုတနိုင်ငံလုံးအတိုင်းအတာနဲ့ဒေသတွင်းမှာတိဆောက်တပ်ဖြန့်ထားပြီးလည်းဖြစ်ပါတယ်။ကျွန်တော်တို့ရဲ့ညီနောင်တိုင်းသားတော်လိုင်းရဲ့အဖွဲ့တွေဆိုရင်လေဒီသားအလိုက်မယမနာတိုက်ပွဲဝင်နေကြခြင်းလည်းဖြစ်ပါတယ်။အရေးကြီးဆုံးကတော့ကျွန်တော်တို့ဟန်ချက်ညီဖြစ်လိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ်လို့ပြောကြားထားပါတယ်။ဦးအီမွန်ကလက်ရှိစစ်ကော်မရှင်ရဲ့အဓိကဆုံးရှုံးမှုနှစ်ခုကိုထောက်ပြခဲ့ပြီးတော့ပထမအချက်မှာစစ်ဝါဒရဲ့ကြာဆုံးမှုဖြစ်ကဒုတိယအချက်ကတော့ပြည်သူလူထုရဲ့စစ်တပ်အပေါ်ဆက်စုပ်ယုံရှာမှုဖြစ်တယ်လို့ဆိုပါတယ်။စစ်တပ်ကနိုင်ငံရေးမှာဥဆောင်ပါဝင်ရမယ်ဆိုတဲ့အယူအဆကိုတော်လိုင်းအင်အားစုအားလုံးကတင်းကြီးတညွတ်တဲ့ပေချထားပြီးဖြစ်ကြောင်း2008ဖွဲ့စည်းပုံအောက်က NCA ငြိမ်းချမ်းရေးရွေးကောက်ပွဲတွေကိုလက်ခံမှာမဟုတ်ကြောင်းအသိပေးထားပါသည်ဒါအပြင်စစ်တပ်အားစစ်ခွေးဟုပြည်သူများကခေါ်ဆိုနေခြင်းဟာအကြောင်းမင်းမဟုတ်ကြောင်းလူမဆန်တဲ့အကြမ်းဖက်လုပ်ရပ်များကြောင်းပြည်သူလူထုကစစ်တပ်ကိုတက်မတော်အဖြစ်လက်ခံရန်မဖြစ်နိုင်တော့ကြောင်း၎င်းကဆိုထားပါသည်ဟန်တာရှိပြီးတော့အဆန်မရှိတဲ့တက်စိတ်တက်ကျင့်ဝတ်စည်းကမ်းအားလုံးချွတ်ချုံကြပြီးတော့မှနေ့စဉ်နဲ့အမျှပြည်သူကိုဘုံကျဲမီးရှို့လေလီသွေးအေးအေးနဲ့တက်ဖြတ်နေတဲ့ဒီအကြမ်းဖက်စစ်တက်ဆိုတာပြည်သူတွေကိုယ်တိုင်မျက်ဝါးထင်ထင်မြင်လိုက်ရပြီလို့ပြောလို့ရပါတယ်ဒီလိုလူမဆန်တဲ့အကြမ်းဖက်တက်ရဲ့အုပ်ဆိုးမှုအောက်မှာဆက်နေဘူးဆိုတာကဘယ်လိုမှမဖြစ်နိုင်တော့ပါဘူးဆိုတာလေပြည်သူတွေအနေနဲ့စိတ်ဒုံဒုံချပြီးဖြစ်ပါတယ်လို့ဝန်ကြီးဦးရီမုံကပြောကြားထားပါတယ်ခင်ဗျာဆက်လက်ပြီးတော့တပိတ်ချင်းနဲ့ဝက်လက်မှာစာတင်ကြောင်းများကိုစစ်ကော်မရှင်ကလေကြောင်းတိုက်ခိုက်မှုပြုလုပ်ခဲ့တဲ့တဲ့ရင်ကိုတင်ပြပေးပါမယ်။မန္တလေးတိုင်းတပိတ်ချင်းမြို့နယ်ဇေယျကွင်းကျေးရွာကစာတင်ကြောင်းနဲ့သခိုင်းတိုင်းဝက်လက်မြို့နယ်ကတစ်ဆိတ်ကျေးရွာစာတင်ကြောင်းတို့ကိုစစ်ကော်မရှင်ကလေကြောင်းတိုက်ခိုက်မှုပြုလုပ်ခဲ့ပါတယ်။စက်တင်ဘာလ9ရက်နေ့လယ်တနာရီခွဲဝန်းကျင်မှာဇေယျကွင်းကျေးရွာစာတင်ကြောင်းကိုစစ်ကော်မရှင်တပ်ကလေကြောင်းတိုက်ခိုက်မှုပြုလုပ်ခဲ့တယ်လို့ပြည်သူ့ကာကွယ်ရေးတပ်မတော်မန္တလေးကဆိုထားပါတယ်။အဆိုပါလေကြောင်းတိုက်ခိုက်မှုအတွင်ပြည်သူလူထုထိခိုက်မှုတစုံတရာမရှိခဲ့ပေမယ့်စာတင်ကြောင်းအတွင်အဆောက်အအုံများဆူဆူရွရွထိခိုက်ပျက်စီးသွားခဲ့တယ်လို့သိရပါတယ်။အလားတူစက်တင်ဘာလ10ရက်နေ့လယ်12နာရီ12မိနစ်အချိန်မှာတစ်ဆိတ်ကျေးရွာမှာရှိတဲ့စာတင်ကြောင်းကိုတတအူးလေတပ်မှဂျက်ဖိုက်တာတစ်စီးဖြင့်ပေါင်300ပုံအသုံးပြုကာလေကြောင်းတိုက်ခိုက်မှုတစ်ကြိမ်ပြုလုပ်ခဲ့တယ်လို့ Wallet Information Network ကဖော်ပြထားပါတယ်။ဒါအပြင် Wallet မြို့နယ်အရှိချမ်းမှာရှိတဲ့တိုက်ရွာအပေါ်ရွာအမှတ်3ခိုင်ချင်းဆက်လမ်းပေါ်မှာရှိနေတဲ့စစ်ကော်မရှင်တပ်ဖွဲ့ဟာညနေ6နာရီဝန်းကျင်မှာပြည်သူပိုင်နေအိမ်များကိုမီးရှို့ဖျက်ဆီးနေပြီးတော့လက်နက်ငယ်များဖြင့်ရန်တမ်းပစ်ခတ်ခဲ့တယ်လို့သိရပါပါတယ်ခင်ဗျာဆက်လက်ပြီးတော့ပေါင်မြို့နယ်နဲ့မြိုင်မြို့နယ်အဆက်နဲ့ တောင်သာမြို့နယ်များမှာအကြမ်းဖက်စစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ပြည်သူများဘေးလွတ်ရာထွက်ပြေးတိမ်းရှောင်နေရတဲ့တဲ့တင်ကိုတင်ပြပေးပါမယ်။စက်တင်ဘာလ10ရက်မနက်9:40မိနစ်ခန့်မှာအကြမ်းဖက်စစ်တပ်ရဲ့ Jet Fighter တစ်စီးဟာမကွေးတိုင်းပေါ့မြို့နယ်နဲ့မြိုင်မြို့နယ်အဆက်မှာရှိတဲ့တောဆက်တလျှောက်ကိုဘုံကျဲတိုက်ခိုက်ခဲ့ကြောင်းဒေသတဲ့င်းများအယသိရပါသည်။ဘုံကျဲတိုက်ခိုက်မှုကြောင့်ပြည်သူများထိခိုက်မှုမရှိတော့လေဆက်လက်ဖြစ်ပေါ်လာနိုင်တဲ့လေကြောင်းတိုက်ခိုက်မှုများကိုစိုးရိမ်လာကြောင်းဒေသခံများဘေးလွတ်ရာကိုတိမ်းရှောင်နေရတယ်လို့သိရပါတယ်။အလားတူမန္တလေးတိုင်းတောင်သာမြို့နယ်ရုံးစီကြီးရွာအနီးတစ်ဝိုက်မှာလည်းအကြမ်းဖက်စစ်တပ်ကစက်တင်ဘာလ10ရက်နေ့မနက်6:00ကျော်မှ8:00ခန့်အထိမိတီလာလေတပ်စခန်းမှာတက်လာတဲ့စစ်တပ်လေတီတစီးဖြင့်ရှစ်ချိန်ဘုံကျဲတိုက်ခိုက်ခဲ့ကြောင်းသတင်းရရှိပါတယ်။ဒါအပြင်ရုံးစီကြီးရွာတောင်ဘက်မှာစစ်တပ်စစ်ကြောင်းတစ်ခုကတက်ဆွေးထားတဲ့အတွက်ကြောင့်ဒေသခံပြည်သူများဟာဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေရတယ်လို့သိရပါပါခင်ဗျာ။ဆက်လက်ပြီးတော့ငပေးမျိုးနဲ့စွန်တက်ကြေးရွာအနီးတိုက်ပွဲများမှာစစ်ကော်မရှင်တပ်ဖွဲ့ဝင်80ကျော်တိစုံပြီးတော့လက်နက်ခဲယမ်းများတင်စီရမိတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။မကွေးတိုင်းငပေးမျိုးနဲ့စွန်တက်ကြေးရွာအနီးမှာ2025ခုနှစ်စက်တင်ဘာလ4ရက်နေ့နဲ့9ရက်နေ့တို့မှာဖြစ်ပွားခဲ့တဲ့တိုက်ပွဲများအတွင်စစ်ကော်မရှင်တပ်ဖွဲ့ဝင်80ကျော်တိစုံခဲ့ပြီးတော့လက်နက်ခဲယမ်းနဲ့စစ်အသုံးဆောင်ပစ္စည်းများသိမ်းဆည်းရမိခဲ့ကြောင်းအာရခတပ်တော် AA မှစက်တင်ဘာလ10ရက်နေ့မှာတရင်ထုတ်ပြန်ထားပါသည်။စက်တင်ဘာလ4ရက်နေ့မှာစွန်တက်ကြေးရွာရဲ့အရှိမြောက်ဘက်မီတာ2800ခန့်အကွာမှာစစ်ကော်မရှင်တပ်ဖွဲ့ဝင်များကထိုးစစ်ဆင်တိုက်ခိုက်ခဲ့ရမှာအာရခတပ်တော်ရဲ့ခုခံစစ်နဲ့တံပြန်ထိုးစစ်ကြောင့်စစ်ကော်မရှင်တပ်ဟာအထိနာကစုတ်ခွာသွားခဲ့ပြီးတော့စက်တင်ဘာလ9ရက်နေ့မနက်7:15မိနစ်မှာရှမ်းပြည်အရှေ့ပိုင်းမိုင်းပန်အခြေဆိုင်စစ်ကော်မရှင်ရဲ့ခလာရ295တပ်ရင်းဒုတိယဗိုလ်မှူးကြီးပြည့်ဖြူအောင်ဦးဆောင်တဲ့ဒုတိယစစ်ကြောင်းဟာစွန်တက်ကြေးရွာအရှေ့မြောက်ဘက်မီတာ3000ခန့်အကွာမှာထိုးစစ်ဆင်တိုက်ခိုက်ခဲ့တယ်လို့ဖော်ပြထားပါတယ်ထိုစစ်ကြောင်းနဲ့7နှစ်ကျော်ကြာအာရခတပ်တော်ရဲ့ခုခံတိုက်ခိုက်မှုကြောင့်စစ်ကော်မရှင်တပ်ဖွဲ့ဝင်60ကျော်တိစုံးခဲ့ပြီးတော့လက်နက်ခဲယမ်းနဲ့စစ်ပစ္စည်းများသိမ်းဆည်းရမိခဲ့တယ်လို့သိရပါတယ်။ထို့အတူစက်တင်ဘာလ9ရက်နေ့ညနေ 9:30 မိနစ်မှာစွန်တက်ကြေးရွာရဲ့အရှိမြောက်ဘက်မီတာ200ခန့်အကွာနယ်ရီကန်ဂုံးရဲ့တောင်ဘက်ဝေလူဝန်ကျောင်းအနီးမှာစစ်ကော်မရှင်ရဲ့တတိယစစ်ကြောင်းကထပ်မံထိုးစစ်ဆင်တိုက်ခိုက်ခဲ့တယ်လို့အတည်ပြုထားပါတယ်။ထိုစစ်ကြောင်းနဲ့3နိုင်ကျော်ကြာတိုက်ပွဲအပြီးမှာစစ်ကော်မရှင်တပ်ဟာထပ်မံအထိနာပြီးတော့တပ်ဖွဲ့ဝင်10ဦးခန့်တိဆုံးကလက်နက်ခဲယမ်းများတင်းစီရရှိခဲ့တယ်လို့ဆိုထားပါတယ်။လက်ရှိမှာစစ်ကော်မရှင်တပ်ဟာဝေလူဝန်ကျောင်းအနောက်မြောက်ဘက်လက်ဖက်ချံမှာခံစစ်ပြင်ဆင်ထားပြီးတော့ထပ်မံထိုးစစ်ဆင်ရန်ပြင်ဆင်လျက်ရှိတယ်လို့ဖော်ပြထားပါတယ်။မကွေးတိုင်းငပေးမြို့နယ်အပြင်အေရဝတီတိုင်းရခိုင်အဆက်ဆက်ဆက်ရွရွာအနီးပဲခူးတိုင်းရခိုင်အဆက်စင်လန်းရွာအနီးနဲ့ရိုးတောင်အဆက်နေရာများမှာလည်းစစ်ကော်မရှင်တပ်များကအင်အားဖြည့်တင်းပြီးတော့ထိုးစစ်ဆင်တိုက်ခိုက်မှုများပြုလုပ်လျက်ရှိကာခမာယ924ခမာယ954ခမာယ969ခမာယ985ခမာယ989ခမာယ920နဲ့ခလာယ295တပ်ရင်းများအပါအဝင်စစ်မှုထမ်းတင်းနှင်းဆင်းလာတဲ့တပ်သားတွေများဖြင့်ဆုံးရှုံးခဲ့ရတဲ့နေမင်းများကိုပြန်လေသိမ့်ပိုက်ရန်ကြိုးပမ်းလျက်ရှိတယ်လို့သိရပါတယ်။အာရခတက်တော်ကစစ်ကော်မရှင်ရဲ့စစ်မှုမထမ်းမနေရဥပဒေဖြင့်အတင်းအဓမ္မစုဆောင်းခံနေရတဲ့စစ်သားများအားလက်နက်ချအညံ့ခံရန်တိုက်တွန်းထားပြီးတော့မိမိတို့ထံလက်နက်ချအညံ့ခံအလံပြူထောင်သောသူတိုင်းအားကောင်းမွန်စွာပြုစုဆောင်ရှောက်ပြီးတော့မိသားစုစီတို့ပို့ဆောင်ပေး၍၎င်းမိမိတို့အဖွဲ့အစည်းထံမှတာဝန်ထမ်းဆောင်လိုပါကထမ်းဆောင်၍၎င်းကာယကံရှင်ရဲ့စံထားကိုလိုက်လျော၍၎င်းအကောင်းဆုံးကူညီဆောင်ရွက်ပေးလျက်ရှိပါတယ်လို့အရကတက်တော်ကထုတ်ပြန်ထားပါတယ်ခင်ဗျာဆက်လက်ပြီးတော့ကံမမြို့မှာစစ်ကော်မရှင်ပက်ကင်းနဲ့ကျွန်းစုမြို့နယ်မှာစစ်သင်္ဘောအုပ်စုတို့ကိုတိုက်ခိုက်ခဲ့တဲ့တဲ့တင်ကိုတင်ပြပေးပါမယ်မကွေးတိုင်းပခုတ်ခုခရိုင်ကံမမြို့နဲ့တနင်္သာရီတိုင်းမြိတ်ခရိုင်ကျွန်းစုမြို့နယ်တို့မှာစစ်ကော်မရှင်ပက်ကင်းနဲ့စစ်သင်္ဘောအုပ်စုတို့ကိုအသီးသီးတိုက်ခိုက်ခဲ့တယ်လို့တင်ပြရှိပါတယ်စက်တင်ဘာလ9ရက်နေ့ကကံမမြို့ရဲစခန်းထဲမှာပကင်းထွက်လာတဲ့စစ်ကော်မရှင်တပ်ဖွဲ့ကိုဒရုန်းဖြင့်ပုံကျဲတိုက်ခိုက်ခဲ့ပြီးတော့လက်နက်ငယ်များဖြင့်ဝင်ရောက်ပစ်ခတ်ခဲ့တယ်လို့ Red Giant ကထုတ်ပြန်ထားပါတယ်။အဆိုပါတိုက်ခိုက်မှုကို Red Giant အဖွဲ့အလင်းတန်းပျောက်ကြားတပ်ဖွဲ့မြိုင်ဂလုံးပျောက်ကြားတပ်ဖွဲ့တို့ကပူးပေါင်းလှုပ်ဆောင်ခဲ့တာလို့သိရပါတယ်။ အလားတူစက်တင်ဘာလ9ရက်နေ့နေ့လယ်12နာရီမိနစ်20မှာကျွန်းစုမြို့နယ်မိုင်းတွေးကျေးရွာဘက်ကတက်လာတဲ့116စစ်သည်မော်တစ်စီးနဲ့မိုင်းတွေးပြူစော်တီအင်အား20ကျော်ပါလေတစ်စီးတို့ကိုကျွန်းစုမြို့နယ်ပါကာဖာအဖွဲ့ကတိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်တိုက်ပွဲကြာချိန်မိနစ်20ခန့်ကြာမြင့်ခဲ့ပြီးတော့စစ်သည်မော်နဲ့ပြူစော်တီများစီးလာတဲ့လေတို့ဟာဝရုံသုံးကားထွက်ပြေးဆုတ်ခွာသွားခဲ့ကထိခိုက်သေးဆုံးမှုကိုအတည်ပြုနိုင်အောင်စုံစမ်းနေစေဖြစ်တယ်လို့သိရပါတယ်ခင်ဗျာဆက်လက်ပြီးတော့ကလေးဒေသတော်လှန်ရေးတပ်ရဲ့ Annual Camp 2025စုဖွဲ့လေ့ကျင့်မှုအစီအစဉ်ကိုတလားကြာပြုလုပ်ခဲ့တဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ကလေးဒေသတော်လှန်ရေးတပ်ရဲ့ Annual Camp 2025စုဖွဲ့လေ့ကျင့်မှုအစီအစဉ်ကိုတလားကြာပြုလုပ်ခဲ့ကြောင်းစက်တင်ဘာလ10ရက်နေ့မှာတရင်ထုတ်ပြန်ထားပါတယ်။စုဖွဲ့လေ့ကျင့်မှုအစီအစဉ်မှာကိုစီစစ်မြေပြင်ကျွမ်းကျင်မှုများပြန်လည်မုံမှန်လေ့ကျင့်ခြင်းစစ်ဗျူဟာသင်ငန်းစာများဆွေးနွေးသုံးသပ်ခြင်းကြံ့ခိုင်မှုနှင့်ခန္ဓာရေးစံနှုန်းများလေ့ကျင့်စစ်ဆေးခြင်းဒေသတွင်းနှင့်နိုင်ငံတော်ဝန်လုံးမှရှိတဲ့စစ်ရေးနိုင်ငံရေးအခြေအနေများကိုဆွေးနွေးသုံးသပ်ခြင်းတပ်ဖွဲ့စည်းပုံနှင့်တာဝန်များပြင်ဆင်သတ်မှတ်ခြင်းတို့ကိုပြုလုပ်ဆောင်ရွက်ခဲ့တယ်လို့သိရပါတယ်။ Annual Camp 2025အတွက်ရိတ်ခါနဲ့အထွေထွေလိုအပ်ချက်များပံ့ပိုးပေးခဲ့တဲ့ဒေသခံပြည်သူများကိုလည်းအထူးကျေးဇူးတင်ရှိကြောင်းမှတ်တမ်းတင်ထားတယ်လို့ဆိုထားပါတယ်။ကလေးဒေသတော်လှန်ရေးတပ်အနေဖြင့်ဒေသပြည်သူလူထုရှေ့မှမမမမရက်တီကကာကွယ်နိုင်တဲ့တော်လှန်ရေးတပ်တစ်ခုအဖြစ်ဆက်လက်စ조사တည်ဆောက်ပြီးတော့ဆေးအာဏာရှင်စနစ်အမြင့်ပြတ်ချုပ်ငိမ့်သည့်အထိမဟာမိတ်တော်လှန်ရေးအင်အားစုများအားလုံးနဲ့အတူလက်တွဲပြီးတော့ဆက်လက်တိုက်ပွဲဝင်သွားမယ်လို့အတည်ပြုထားပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းတောက်ခါရှယ်နဲ့ပရဲဖိုးတို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာစီးရီးသတင်းတွေကိုနားဆင်လို့အပြီးမှာတော့အခုဆက်လက်ပြီးပြည်တွင်းသတင်းတွေကိုပို့ပို့ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်
။မင်္ဂလာမနက်ခင်းပါရှင်။ခုချိန်ကစပြီး2025ခုနှစ်စက်တင်ဘာလ17ရက်နေ့ Radio NUG ရဲ့မနက်ခင်းပြည်တွင်းသတင်းများကိုစတင်တင်ဆက်ပေးပါမယ်ရှင်။ဒီမှာကတော့ပူပူပါ။ပထမဦးစွာတင်ဆက်ပေးမယ့်သတင်းကတော့မြန်မာနိုင်ငံလေပိုင်းနဲ့မြောက်ပိုင်းဒေသများတွင်တရက်အတွင်းငလီ5ချိန်လှုပ်ခတ်တဲ့သတင်းကိုတင်ဆက်ပေးပါမယ်။မြန်မာနိုင်ငံလေပိုင်းနဲ့မြောက်ပိုင်းဒေသများတွင်2025ခုနှစ်စက်တင်ဘာလ10ရက်နေ့အတွင်းငလီ5ချိန်လှုပ်ခတ်ခဲ့ပြီးငလီများသည့်မန္တလေးတိုင်းနှင့်စကိုင်းတိုင်းတွင်းရှိမြို့နယ်များအနီးတွင်ဖြစ်ပွားခဲ့ကာပြင်းအားမှာ 2.2 မှ 4.9 အဆင့်ထိကွဲပြားခဲ့ကြောင်းငလီရေးပေါ်သတင်းရသိရပါသည်ပထမဆုံးငလီသည်စကိုင်းတိုင်းဥတ္တရတီတီမြို့မှ18မိုင်ခန့်အကွာနေ့လယ် 3:14 မိနစ်တွင်ပြင်းအား 2.2 အဆင့်ရှိပြီးမန္တလေးတိုင်းပျော်ပယ်မြို့မှ17မိုင်ခန့်အကွာညနေ 6:24 မိနစ် 57 စက္ကန့်တွင်ပြည်အား 3.9 အဆင့်ဖြင့်ငလင်တစ်ကြိမ်ထပ်မံလှုပ်ခတ်ခဲ့တယ်လို့သိရပါတယ်။ဒါ့အပြင်ည 9:25 မိနစ် 42 စက္ကန့်တွင်စကိုင်းတိုင်းဝန်တွင်းမြို့မှ 10 မိုင်ခန့်အကွာတွင်ပြည်အား 4.9 အဆင့်ဖြင့်တရက်အတွင်းအကြီးဆုံးငလင်တစ်ခုလှုပ်ခတ်ခဲ့တယ်လို့သိရပါတယ်။အလားတူည 8:32 မိနစ် 24 စက္ကန့်တွင်မန္တလေးတိုင်းတာစီမြို့မှ 4 မိုင်ခန့်အကွာတွင်ပြည်အား 3.9 အဆင့်ဖြင့်ငလင်တစ်ကြိမ်ထပ်မံလှုပ်ခတ်ခဲ့ပြီးည 8:58 မိနစ်9စက္ကန့်တွင်စကိုင်းတိုင်းရွာငံမြို့မှ18မိုင်ခန့်အကွာတွင်ပြင်းအား 3.1 အဆင့်ဖြင့်နောက်ထပ်ငလျင်တစ်ခုလှုပ်ခတ်ခဲ့ကာငလျင်အားလုံးသည်အနက်10ကီလိုမီတာတွင်ဖြစ်ပွားခဲ့တယ်လို့သိရပါသည်။ငလျင်အနေကြောင့်ထိခိုက်ဆုံးရှုံးမှုများလျော့နေစေရန်အတွက်ဆောင်ရန်ရှောင်ရန်သတိပြုရန်များနှင့်အညီနေထိုင်ကြပါရန် NUG မှလည်းအသိပေးထားပါသေးရှင်။အခုတခါဆက်လက်ပြီးတော့ဗမာပြည်သူလူမျိုးရေးတပ်တော်ရဲ့အကြက်တင်တဲ့စစ်ပွဲကို KNL တပ်မဟာမှုနဲ့ AA တပ်မှုများတက်ရောက်အားပေးတဲ့တဲ့တင်ကိုတင်ဆက်ပေးပါမယ်။စတေမာလာ၂ရက်နေ့က BPLA အမှတ်13များခွန်စစ်ဒေသမှာကျင်းပပြုလုပ်ခဲ့တဲ့ဗမာပြည်သူလူမျိုးရေးတပ်တော် BPLA ရဲ့ NCO အကြက်တင်တဲ့အပတ်စဉ်နဲ့တင်တဲ့စစ်ပွဲကိုကရင်အမျိုးသားလူမျိုးရေးတပ်မတော် KNL တပ်မဟာ၅တပ်မဟာမှုနဲ့အာရခတပ်တော် AA တပ်မှုများအခြားမဟာမိတ်ခေါင်းဆောင်များတက်ရောက်အားပေးခဲ့တယ်လို့သိရပါတယ်။အခုတင်နန်းကိုအရခတက်တော်ကလေ့ကျင့်တင်ကြားပေးခဲ့တာဖြစ်ပြီးတင်နန်းကာလ9လခန့်ကြာမြင့်ခဲ့က BPLA အပါအဝင် Force for Freeland Democracy FFD ပကဖရန်ကုန်တင်မင်းတမန်ပကဖကာဝါနဲ့ပကဖအင်တကောစတဲ့မဟာမိတ်တပ်ဖွဲ့များမှတင်နန်းသူတင်နန်းသားများလည်းတက်ရောက်ခဲ့တယ်လို့သိရပါတယ်။တင်နန်းအစမှာစစ်တီစစ်မေ66ဦးတက်ရောက်ခဲ့တဲ့အနက်50ဦးသာတင်နန်းပြီးဆုံးအောင်မြင်ခဲ့တယ်လို့ဖော်ပြထားပါတယ်ရှင်။နမတူနဲ့တီဘောမြို့နယ်တို့မှာမူရီစေဝါ၃ဆဲသူအမျိုးသား၆ဦးနဲ့ရောင်းဝယ်သူ၁ဦးကိုတောင်းပြည်ရဲတပ်ဖွဲ့မှဖမ်းဆီးရမိတဲ့တဲ့င်းကိုတင်းဆက်ပေးပါဦးမယ်။ရှမ်းပြည်နယ်မြောက်ပိုင်းတောင်းတက်တရနယ်လီအုတ်ချုံနယ်မြေနမတူနဲ့တီဘောမြို့နယ်တို့မှာမူရီစေဝါ၃ဆဲသူအမျိုးသား၆ဦးနဲ့ ရောင်းဝယ်သူတူတူကိုဖမ်းဆီးရမိခဲ့တယ်လို့ PSLF DNL ကသတင်းထုတ်ပြန်ထားပါတယ်။ပြီးခဲ့တဲ့စက်တင်ဘာလပထမပတ်တွင်တောင်ပြည်မြို့နယ်ရဲတပ်ဖွဲ့ကနံပါတ်2မြို့နယ်မှာမူရစီဝါရှောင်းတခင်စစ်ဆေးနေခြင်းမူရစီ30တူအမျိုးသား6ဦးကိုဖမ်းဆီးရမိခဲ့တယ်လို့ဆိုပါတယ်။ဖမ်းဆီးခံထားတဲ့အမျိုးသား6ဦးဟာမောင်မာနော်16နှင့်မောင်တောင်းလေး18နှင့်မောင်ဆိုင်ကွန်း session နဲ့မောင်မြင့်ဦး session နဲ့မောင်အောင်ပွင့် session နဲ့ဦးထွန်းကျော်34နှစ်တို့ဖြစ်တယ်လို့သိရပါတယ်။အလားတူဒီဘောမျိုးနယ်မှာလည်းတောင်းပြည်မျိုးနယ်ရဲတပ်ဖွဲ့ကကုံမုံကြီးရွာမှာမြို့အဝင်စစ်စေးရေးဂိတ်တွင်ရှောက်တခင်စစ်စေးနေစဉ်မူရစီဝါရောင်းဝယ်သူအမျိုးသားတအုပ်ကိုဖမ်းဆီးရမိခဲ့တယ်လို့ဆိုပါတယ်။စက်တင်ဘာလ9ရက်နေ့ည17နာရီအချိန်မှာအသက်40အရွယ်ဦးနိုင်ထွန်းဆိုသူကို၎င်းလွှဲထားတဲ့အိတ်အတွင်းကဓမီအဖုံထဲမှာဝတ်ထားတယ်WY စာရန်ပါစိတ်ကြွဆေးပြားတထုံနဲ့အတူဖန်စီရမိခဲ့တာလို့သိရပါတယ်။ဖန်စီထားတဲ့မူရစီဝါရောင်းဝယ်သူကို PSLF Daniel တပ်ဖွဲ့ကမူရစီဝါတိုက်ဖြတ်ရေးဥပဒေဖြင့်အရေးယူသွားမှာဖြစ်ပြီးတုံးဆဲသူများကိုတော့အကျဉ်းစာရိုက်တာပြုပြင်ပေးသွားမယ်လို့သိရပါတယ်ရှင်။အခုနောက်ဆုံးအနေနဲ့စစ်မှုထမ်းထည့်ဖို့ပေါ်တာဆွဲဖန်စီခံထားတဲ့ပြည်တက္ကသိုလ်ကျောင်းသားတူထွက်ပြေးလွတ်မြောက်လာတဲ့တဲ့ရင်ကိုတင်ဆက်ပေးပါမယ်။စစ်မှုထမ်းထည့်ဖို့အတင်းအဓမ္မပေါ်တာဆွဲဖန်စီခံထားတဲ့ပြည်တက္ကသိုလ်ဝင်းတင်ကျောင်းသားတို့ထွက်ပြေးလွမြောက်လာတယ်လို့ရွှေတောင်ပြည်သူ့ကာကွယ်ရေးအဖွဲ့ပကဖကထုတ်ပြန်ထားပါတယ်။ထွက်ပြေးလွမြောက်လာသူမောင်မျိုးမင်းဟင်းဟာ2025ခုနှစ်ဩဂုတ်လကပြည်မြို့မြို့သစ်18လမ်းထိပ်မှာတငယ်ချင်း3ယောက်အတူဆိုင်ကယ်စီးလာရင်းစစ်သားတွေကရှေ့ကနေကားနဲ့ပိတ်ရက်ကအတင်းအဓမ္မပေါ်တာဆွဲဖမ်းဆီးခံခဲ့ရတာလို့ဆိုပါတယ်။တငယ်ချင်း3ယောက်အတူဖမ်းဆီးခံခဲ့ရပေမယ့်တန်မြောက်ကပြည်မြို့လျှက်စစ်ရုံးမှာဝန်ထမ်းတွေဖြစ်ကြလို့သူတို့ရဲ့အထက်အရာရှိတွေကလာထုတ်သွားခဲ့ပြီးသူတယောက်တည်းအမှတ်969စုဆောင်ရေးစခန်းမှာ3ညအိတ်ခဲရကပြည်အမှတ်14တက်ကိုပို့ဆောင်ခံခဲ့ရတယ်လို့သိရပါတယ်။ပြည်မြို့အမှတ်14တက်မှာအခြားဖမ်းဆီးခံထားရသူများနဲ့အတူ9ရက်ခန့်ထိန်းသိမ်းခံခဲ့ရပြီးစစ်ကော်မရှင်အဆောင်တပ်သားများတတိမထားမိခင်မှာထွက်ပြေးလွတ်မြောက်လာခဲ့ပြီးရွှေတောင်ပကပတန်ဆက်သွယ်ဝင်ရောက်လာခဲ့တာလို့ဆိုပါတယ်။၎င်းဟာရွှေတောင်မြို့နယ်မြို့မအုပ်စုရွာတွင်နေထိုင်ပြီးပြည်တက္ကသိုလ်အဝေးတင်ဌာနမှာယူပဗေဒပထမနှစ်တက်ရောက်နေသူဖြစ်တယ်လို့သိရပြီးရွှေတောင်ပကဖမှာဆက်လက်တာဝန်ထမ်းဆောင်ရင်းစစ်ကော်မရှင်ကိုတော်လှန်သွားမယ်လို့သိရှိရပါတယ်ရှင်။အခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်ခါရှဲနဲ့ပဲပိုးတို့ကပေးပို့ထားတာဖြစ်ပါတယ်ရှင
်။ယခုရက်ပိုင်းမြန်မာနိုင်ငံအတွင်းငလင်းများဇက်တိုက်လှုပ်ခတ်နေမှုကြောင့်ငလင်းပေးအနေနဲ့ဆက်လင်း၍ဆောင်းရန်ရှောင်းရန်နဲ့သတိပြုရန်အချက်များကိုထပ်မံဝေမျှလိုက်ပါတယ်ရှင်။ငလင်းပေးအနေသည်ဖြစ်ပေါ်မိနေရာချိန်နှင့်ပြင်းအားတို့ကိုကြိုတင်ခံမှန်းတွက်ချက်နိုင်ရန်ခတ်ခဲပြီးငလျင်ပြင်းအားပေါ်မူတည်၍ဖြက်စီးနိုင်စွမ်းမြင့်မားသည့်ဘေးအန္တရာယ်တစ်ခုဖြစ်ပါသည်။သို့ဖြစ်ရာငလျင်ဘေးအန္တရာယ်နှင့်ဆက်လင်း၍ဆောင်းရန်ရှောင်းရန်နှင့်သတိပြုရန်အချက်များအားပြည်သူများသိရှိပြီးကြိုတင်ပြင်ဆင်ခြင်းနှင့်အရေးပေါ်တုံ့ပြန်ခြင်းများဆောင်ရွက်နိုင်ရန်အကြံပြုတင်ပြအပ်ပါသည်။မြမပြည်သူလူထုအနေဖြင့်ဂျမစစ်ကောင်စီ၏ဖိနှိပ်မှုမျိုးစုံနှင့်မတရားအာဏာသိမ်းမှုကြောင့်ဖြစ်ပေါ်လာသည့်လူမှုဒုက္ခအဝဝကိုခံစားနေရခြင်းတွင်သဘာဝဘေးအန္တရာယ်များကြောင့်ထိခိုက်ဆုံးရှုံးရမှုများထပ်မံမဖြစ်ပွားစေရအတွက်အထူးသတိပြုနေထိုင်ကြပါယံအသိပေးနှိုးဆော်အပ်ပါသည်မြန်မာနိုင်ငံသူနိုင်ငံသားများဘေးအန္တရာယ်အမျိုးမျိုးမှကင်းဝေးနိုင်ကြပါစေရှင်
ဗီဒီယိုအန်ယူဂျီမှာဆက်လက်အတန်းလွှင့်နေပါပြီ။အခုဆက်လက်ပြီးတော့တော်လိုင်းကဗျာကန္တာမှာမာနာအရေးသားထားပြီးရန်တိုင်းခန်းစားတင်ဆက်ထားတဲ့ငွေငွေလေးမြလွှမ်းရည်မရတော့ဆိုတဲ့တော်လိုင်းကဗျာကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ
။ငွေငွေလေးမြလွှမ်းရည်မရတော့ဒုတိယလပထမရက်မနက်တယ်လီဖုန်းကအေရီယာပြင်ပဆက်မရအင်တာနက်ပြတ်တော့တောက်ခေါက်တန်မင်းမချောက်သေးတဲ့လက်သန်းကိုပြန်ကြည့်မိပါပထမရက်အမျက်ထစိတ်နောက်တောက်ခေါက်တန်အဲ့ဒီနောက်ပေါက်ပေါက်ဖောက်ဝေးပန်းတန်အဲ့ဒီနောက်သူတယောက်ကိုတယောက်ညာတန်အဲ့ဒီနောက်သူစုကိုစုကြွေးကြော်တန်အဲ့ဒီနောက်ညညတန်ပုံးထထတီးကြတဲ့အတန်နောက်တော့အဲ့ဒီတန်တွေကြားပြစ်ခွက်လိုက်တဲ့မိုက်ကန်းတန်အဲ့ဒီနောက်လူသေးပနယောက်လူအပ်ပါတလဲလို့ကဘာကြီးကိုတိုင်တယ်တန်အဲ့ဒီနောက်မုံကြောက်ယွန်းရှာဟန်နဲ့လေးပြံမလာနဲ့မလာနဲ့ဆိုတဲ့မောင်းထုတ်တန်နောက်တော့အဲ့ဒီအတန်တွေကိုအတ္တမနင်းလိုက်တဲ့ဇရိုက်ကျန်းအတန်ဒီလိုနဲ့ လက်သန်းကိုပြန်ငေးကြည့်တော့သွေးတွေကရေကနေဘယ်မေ့မှလဲငွေငွေလေးမြလွမ်းရင်မရပထမရက်စရုတ်ထနှစ်ညသကောင်းအမှောင်မပြိုလဲခဲ့တဲ့တက်ကြက်တွေမနာအာ
ရေဒီယိုအန်ယူဂျီသတင်းရှင်များခင်ဗျာအခုဆက်လက်ပြီးတရောစာကန်တာမှာဆယ်ပေါင်တူရေးသားထားပြီးလွတ်လပ်မှုဖတ်ကြားထားတဲ့မြို့မြတာခံယူခြင်းပြီးကျင်းဆိုး၏တောင်းတော့မြတာရတော့အစဲဆိုတဲ့တရောစာကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ
မြို့မြတာခံယူခြင်းသည်ကျင်းဆိုး၏တောင်းတော့မြတာရတော့အစဲစိတ်ချပါပါပုဒါကျွန်တော်အမြဲလုပ်နေကြလို့ပဲကျင်းစိုးကသူ့ရှိမှတတိဆွဲရရင်ဖြေလိုက်သည့်မဲလုံဤမျက်နာကိုအသာစိုက်ကြည့်ကငါသိပါတယ်မင်းကိုစိတ်မချလို့မဟုတ်ဘူးဒါပေမဲ့ဒီကောက်ထိတ်တရားကိစ္စကတိတ်အရေးကြီးတယ်ကွာငါတို့လက်ချက်မဟုတ်ဘူးဆိုတာတနိုင်ငံလုံးကယုံကြည်သွားဖို့လိုအပ်လို့ဒီလိုလောက်ကွာပြည်သူတွေယုံအောင်မင်းဘလို့ထွက်ရှင်းပြမလဲဆိုတာငါကိုအခုရဟဆယ်လုတ်ပြငါနားထောင်မယ်ဟုမဲလုံကိုခိုင်းသည်ဟုတ်အပမဲလုံကပြောပြောဆိုဆိုကျင်းစိုးကိုအလေးပြုကာလှည့်ထွက်လိုက်သည်အင်းပြည်သူတွေယုံအောင်ပြောဖို့ဆိုတော့ကဟုတ်လဲသူ့ကိုယ်သူတီတူရွရင်ချောင်းတစ်ချက်ဟန့်လိုက်ပြီဒီနေ့မနေ့9နာရီ10မိနစ်လောက်မှာနောင်ချုံနဲ့ကြောက်မဲကိုဆက်သွယ်ထားတဲ့ဂုတ်ထိတ်တရားရဲ့မြောက်ဘက်ချမ်းမှာတော့တက်မတော်ကမိုင်းခွဲဖြတ်စည်းခဲ့တာရှိပါတယ်ကျင်ဆိုးပါစအဟောင်းသားဖြစ်သွားသည်ပါကွာဒေါသတံဖြစ်အော်ရင်ဒီလောက်အရေးကြီးတဲ့ကိစ္စကိုမားပြောရကောင်းလားဆိုပြီးစိတ်ဆိုးသည်အသားတဆတ်ဆတ်တုံအောင်ဒေါသထွက်သွားသည့်ကျင်ဆိုးကထိုင်နေရမှထကာမဲလုံးကိုနှရင်သွားအုပ်လေသည်ပါစက်မှလဲမင်းကြီးတော်ကြီးမှုတက်မတော်ကမိုင်းခွဲဖြက်စည်းတာတဲ့လားကဲကွာဟုလဲပြောလဲပြောရိုက်လဲရိုက်သည်ကျင်ဆိုးဒေါသကိုသိသည့်မဲလုံးကအယိုက်ရက်သည့်တိဘာတခုမှပြန်မပြောဘဲစောင့်နေရှာသည်ကျင်ဆိုးဆက်မရိုက်တော့မှအဘကျွန်တော်မားပြောတာမဟုတ်ဘူးတမင်ပြောတာပါကျွန်တော်မှာအကြောင်းရှိပါတယ်ဟုလေးပြေလေးဖြင့်ပြောသည်ကျင်ဆိုးကဒေါသမီးဝင်းဝင်းတောင့်နေသောမျက်လုံးများဖြင့်စိုက်ကြည့်ပြီးမဲလုံးပြောတာကိုနားထောင်သည်ဒီလိုပါကျွန်တော်ရှင်းပြပါမယ်ပပုကပဲပြောတယ်လေကျွန်တော်တို့လက်ချက်မဟုတ်ဘူးဆိုတာတနိုင်ငံလုံးကယုံကြည်သွားဖို့ပြောရမယ်ဆိုအခုဖြစ်နေတာကကျွန်တော်ဘာပဲပြောပြောအားလုံးကပြောင်းပြန်အတိတ်ပဲကောက်ကုန်ကြတာဒီတော့ကျွန်တော်ကတက်မတော်ဘက်ကမိုင်းခွဲတာမဟုတ်ဘူးလို့ပြောရင်သူတို့တွေကဒါဆိုသေးကြပြီးတက်မတော်လက်ချက်လို့ပဲပြောင်းပြန်နားလေကြလိမ့်မယ်အဲ့ဒါကြောင့်ကျွန်တော်တို့မလုတာတပြေလုံးကယုံကြည်စေဖို့အတွက်တက်မတော်ကမိုင်းခွဲဖြတ်စည်းခဲ့တယ်လို့ပြောရတာပဲဒါမှပဲသူတို့ပြောင်းပြန်အတိတ်ပဲကောက်ကြတဲ့အခါအော်တက်မတော်လက်ချက်မဟုတ်ဘူးလို့မြင်သွားကြမှာလေကျင်ဆိုးစိတ်ပြက်လက်ပြက်နဲ့သူ့ခေါင်းကိုတွင်တွင်ရမ်းလိုက်သည်တည်င်းထုတ်ပြန်တဲ့အခါအဲ့ဒီလိုပြောလို့ဘယ်ရမလဲကွငါတို့လက်ချက်လို့ပြောရင်ပိုဆိုးမှာမဲလုံးမင်းတော်တော်အသုံးမကျတဲ့ကောင်ပဲဘလို့ပဲပြောင်းပြန်နားလေကြပါစေငါတို့မဟုတ်ဘူးဆိုတာကိုပဲပြောစမ်းကွာပြည်သူများထံမှယုံကြည်မှုမရခြင်းဒီတကယ်ပြဿနာကြီးပဲဟုကျင်ဆိုးဆက်တွေးနေမိသည်အခုလိုဒေါ်လာဘီလီယံပေါင်းများစွာသုံးဆွဲပြီး9နှစ်နီးပါးတိုက်ခိုက်နေတော့လဲဘလို့မှမနိုင်နိုင်ချင်းမှသူတို့ပေါ်ယုံကြည်မှုမရှိသောသူတို့ပေါ်လုံးဝမေတ္တာပြတ်နေသောပြည်သူလူထုကိုရင်ဆိုင်နေရသောကြောင့်ဟုလဲစဉ်းစားလာမိသည်ထို့ကြောင့်ပြည်သူမြေတားရအောင်စ조사မှဖြစ်လေတော့မည်ဆိုသည့်အတွေ့ဝင်လာသည်ခက်တီကဘယ်ကစလို့ဘာကိုလောက်ရမည်လဲသူမသိသူ့လိုတနိုင်ငံလုံးရှိသည်မြလူတွေကိုလှက်ပတ်ဒုက္ခပေးယုံကလွဲပြီးဘာဆိုဘာမှအဖြစ်မရှိသည့်ဂျိုးကောင်အကုတုအတုံးခဲကြီးသည်အဘယ်သို့ပြည်သူမြေတားကိုရအောင်စ조사နိုင်ပါမည်နည်းသို့တော့ကျင်ဆိုးကိုရှော့မတွက်လင်းနေဖြစ်ညှစ်၍အကြံထုတ်ပြီးတကာလတွင်ပြရိတ်ဒေါ်လာသုံးမှကျွတ်ပူတင်ကြီးစီတွားရောက်ခဲ့စဉ်ကမှတ်ယူခဲ့သည့်ပြည်သူမြေတားရယူနီးကိုပြန်တတိရလိုက်သည်သုံးမှကျွတ်မင်းပူတင်ကြီးသည်လည်းသူ့နိုင်ငံတွင်လူမုံလူယုံများသူဖြစ်သည်သို့သောကျင်ဆိုးထက်အာနာရှင်ပါပိုဝလီသူဖြစ်သည့်အာယော်စွာကျွတ်မင်းကြီးတွင်အကြံစီကောင်းများစွာပို၍ရှိသည်ကိုကျင်ဆိုးနေပြည်တော်သို့ပြန်မိနေတွင်လက်တွေ့ကြားသိခဲ့ရသည်ပြန်ကန်ဤတွားရောက်ကာရဝပြုသောကျင်ဆိုးအားဖဲကျိုးရောင်စုံဖြင့်လှလှပပထုတ်ပိုးထားသောလက်ဆောင်ချင်းတစ်ခုကိုကျွတ်မင်းပူတင်ကပေးလေသည်အ အခုပဲဖွင့်ကြည့်လိုက်ဟုစကပြာမတဆင်ပြောလိုက်သောကြောင့်ကျင်ဆိုးဖွင့်ကြည့်လိုက်သည်မြင်မြင်ချင်းကျင်ဆိုးနှုတ်ကဒါကျွန်တော်တဲတဲ့ဟိုတယ်မှာပေးထားတဲ့အမွှေးအကြိမ်ဆက်ပြာပစ္စည်းတွေပဲကျွန်တော်ကြိုက်လွန်းလို့အဲ့ဒီမှာပေးထားတာတွေအကုန်လုံးအိတ်ထဲထည့်လာခဲ့တယ်အဆွေတော်ကြွတ်မင်းကြီးနဲ့အဲအဆွေတော်နဲ့ဘလူများဆက်ဆက်နေလို့လဲအော်မကြွတ်မင်းလို့သူလျှောက်ဖြီးဖြန်းခေါ်ဝေါ်တာကိုပူတင်မကြိုက်ဘူးလို့ပြန်ကြားထားမိ၍ကျင်ဆိုးစကားပြန်ပြင်ပြောလိုက်ရသည်ဒါငါကုမ္ပဏီကထုတ်ထားတဲ့ပစ္စည်းတွေမစ်ဆော့ပါဝါကြောင့်သိတယ်မလားငါကဆော့ပါဝါထက်ပိုတိမ်မွေ့နူးညံ့တဲ့ဆော့ပါဝါလမ်းကြောင်းကိုဖောက်လိုက်တာဆက်ပြာကိုအသုံးချပြီးလူတွေရဲ့အသိစိတ်ထဲငါကစိုးမိုးနိုင်ဖို့ပေါ့ကျင်ဆိုးတိတ်နားမလဲတော့လဲထုံးစံတိုင်းနားလေတရားပြုံပြုံပြုံပြုံလှုပ်ရင်းခေါင်းတဆတ်ဆတ်ညှိတ်လိုက်သည်ဆက်ပြပါဝါလူတော်ရေတီတီမှတ်ထားလိုက်သည်ငါကိုရုရှားတနေငံလုံးကဘလောက်မကြိုက်ကြပါစေသူတို့ရေမူးချိုးကြတဲ့အခါငါရဲ့မှုကြိုင်တင်းပြတ်နေတဲ့ဆက်ပြကိုတုံးလိုက်တော့သူတို့စိတ်ထဲမှာဆက်ပြနဲ့တွဲပြီးထုတ်လုပ်တဲ့ကုမ္ပဏီပိုင်ရှင်ငါအကြောင်းကိုအလိုလိုတွေးမိသွားကြတယ်အကောင်းဆုံးရေမူးအနံ့တွေနဲ့ရောဆတ်ထားတဲ့သုံးဆွဲသူတွေရဲ့စိတ်ကလန်းဆန်းသွားပြီးနူးညံ့သွားကြတယ်လေကျင်နနှစ်ချိုက်တဲ့စိတ်တွေကပုံများလာတော့ငါ့ကိုမုန်းတိတဲ့စိတ်တွေလည်းယော့သွားကုန်ရောနေ့တိုင်းဒီဆက်ပြတုံးကြရင်ငါ့ပေါ်မကောင်းမြင်တဲ့စိတ်တွေတဖြည်းဖြည်းနဲသွားမယ်မေတ္တာထားလာနိုင်ကြမယ်ဆိုတဲ့ ideology ပေါ်အခြေခံပြီးလှုပ်ထားတာဒါကြောင့်လည်းငါ့တပ်ပူဩဇာကြီးတဲ့အာဏာရှင်ကြီးဖြစ်နေတာဘောလို့တွေးခဲ့မိသည်ဤသို့ဖြင့်ပူတင်၏ idea ကိုကျင်ဆို copy ကူးဖို့ပြင်တော့သည်ကျင်ဆိုကိုဝိုင်းကြဝန်းကြမယ်သူများကလည်းအသင့်ဆိုတော့ကျင်ဆိုးပါမခေါင်းစားเสียမလို့သူဝင်ပါရတာဆိုလို့သူ့စိတ်ကြိုက်နာမည်ရွေးချယ်ပေးတဲ့ကိစ္စတွင်သာဖြစ်သည်ထုံးစံတိုင်းနေနံတွက်ချက်မှုတွေကိုသာအာယုံဝင်စားလေရှိသူပြပြီးဇာတာပရိနံမေတ္တာကိုရဖို့တစိုက်ကိုလည်းဇာတာပရိနံနာမည်ပေးမည်ဟုစတွေးသည်အင်းဒီလိုလောက်လိုက်ငါနာမည်ရင်ထိတ်ဆုံးစလုံးဇာတာပရိနံမင်းနဲ့မင်းတို့မေကျူရဲ့နာမည်ထိတ်ကမေဆိုတဲ့ဇာတာပရိနံစလုံးကိုယူလိုက်ပြန်အဲ့ဒီနှစ်ခုတွဲနာမည်နဲ့အမှတ်တဆိတ်လှုပ်လိုက်ကြဟုပြောပြီးထုတ်လုပ်ဖြန့်ဖြူးဖို့ပြင်ဆင်လေတော့သည်မြန်မာပြည်တွင်ထုံးစံတစ်ခုရှိသည်အမှတ်တဆိတ်နဲ့လူနာမည်တွဲခေါ်ကြတာမျိုးဆလိုက်ခုံပိုင်ရှင်မှစထမင်းဆိုင်တည်တံသွင်းဗန်လုပ်ငန်းရှင်များအထိထို့သို့ခေါ်ဝေါ်ကြသည်ယခုလဲကျင်ဆိုး၏ထုတ်ကုန်အသစ်သည်ပြည်သူများအတွက်နေ့နေ့ညညခေါ်ဆိုခြင်းစရာဖြစ်လာအောင်မြင်မှာပေးကြသည်မကြာမီကာလတွင်အနီကုံပစ္စည်းအသစ်ထွက်ရှိလာပါကကျင်ဆိုးနာမည်နဲ့တွဲပြီးအာပတယအော်ဟစ်ခေါ်ဆိုနိုင်ခွင့်ရရှိလေတော့မည်သို့တော့ကျင်ဆိုးကာရန်ဖြတ်သွားသည့်စက္ကန့်ပိုင်းလေးအတွင်းမှာတန်နေတန်ထားမှန်မှန်ထံကရိုင်းကြကြဖြင့်ကျင်ဆိုးကြအောင်ညီညီညာညာအော်ဟစ်လိုက်နိုင်ဖို့တော့လူသည်သို့တော့ပွဲမဝင်ခင်အပြင်ကကျင်းပဆိုသည့်အတိုင်းကြိုတင်လက်ကျစ်ထားကြရပါမည်ကုံကုံပြောရရင်ကျင်ဆိုးကုံပစ္စည်းသစ်ထွက်မလာနိုင်ခဲ့ရင်တော့မှဤလက်ကျစ်ထားမှုသည်အကျိုးမရုပ်ကုန်ပစ္စည်းထွက်ထွက်မထွက်ထွက်ကြုံသည့်နေရာတွင်ကျင်ဆိုးကိုခေါ်ဆို၍အင်မတန်တင့်တော်မီဖြစ်သောကြောင့်ပင်လက်ကျစ်ရာတွင်လည်းလိုအပ်သည့်အချိန်အတိုင်းတာကတဦးနဲ့တဦးမတူနိုင်အချို့အတွက်တော့မိနစ်ပိုင်းလောက်သာလက်ကျစ်ဖို့လိုအပ်နိုင်တော့လဲအချို့အတွက်မူအန်ယူဂျီပြုပြင်ပြောင်းလဲရေးအတွက်အချိန်ယူကြရသည့်အလားကြာမြင့်သွားနိုင်သောကြောင့်ဖြစ်သည်သို့ကလို့အကြောင်းများကြောင့်အချိန်ရှိခိုက်လုံလဆိုင်ဆိုသလိုအခုပဲစ၍အတူတကွာရွတ်ဆိုလေးကြည့်ကြစီလိုပါသည်အလုံးအသင့်ဖြစ်ကြပြီဆိုရင်တော့အသက်ပြင်းပြင်းတစ်ချက်ရှူရှိုက်ပြီးတကာလမင်းမေဆက်ပြာကျင်ဆိုးမင်းမေဆက်ပြာကျင်ဆိုးမင်းမေဆက်ပြာကျင်ဆိုးဟုမမောမချင်းတံပြာဟစ်ကျူးရင်ကြိုတင်လေးကြည့်ထားကြစီချင်ပါဘူးရည်သူဆယ်ပေါင်းတူတော်လန်လူပေါင်းဘေးရန်ကင်းကြပါစေကျွန်တော်လွတ်လပ်မျိုးပါ
ကတော့ဒီညနေပဲ Radio NUG ရဲ့အစည်းအဝေးတွေကိုခਿੱတရရနိုင်ပါမယ်။မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံးဖြတ်ကြပါစို့။ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတို16မီတာ7ဒသမ9 MHz ၊ညပိုင်း၈နာရီခွဲမှာလိုင်းတို25မီတာ17ဒသမ6 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပြကျန်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သူအဖွဲ့သားများကဆွတ်တောင်းလိုက်ရပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့စက်တွေရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာအ미သားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးများရဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရပါ